မုံရွာမြို့နယ်မှာမနေ့ကအာဏာရှင်စန့်ကျင်လှုပ်ရှားမှုတွင်တည်ဆုံတော်သူကြပြဆရာကေဇဝင်းပါဝင်၄ဦးကိုဒီကနေ့တကြိုခဲ့ပြီးထောင်နေရှိတဲ့ဒေသခံတွေလိုက်ပါပို့ဆောင်ခဲ့ကြတယ်လို့ဇာပနာပို့ဆောင်ပေးခဲ့တဲ့မုံရွာဒေသခံတို့ကပြောပါတယ
်။အခုဒါစီရင်ပဲဗျာအဲ့ဒီရဲတွေပါလေမနောက်ချောက်ရဲတွေပဲမျိုးတွေပတ်ပြီးတော့ဒီတကယ်တော့တာကိုခေါ်လာဗျာသူတို့လေအင်းကနေပြီးတော့အဲ့ဒီမျိုးလမ်းမကြီးကနေထွက်ပြီးတော့ဗျဒီနိုင်တဲ့ဒီဆက်ချင်းကိုလာတာဗျာဟိုလိုတလောင်းစီဟိုလေးလောင်းပြန်ရင်လဲလာတော့မဟုတ်ဗျာတလောင်းစီသူကနဲ့သူထွက်တဲ့အချိန်နဲ့သူထွက်လာဗျာအခုကဒီနေ့ကအခု၅လောင်းတကြိုလာဗျာ၅လောင်းချတာ၅လောင်းချတာကိုမှတလောင်းကသူမရှိလို့ဆိုပြီးတော့ဟိုမီးတကြိုလာဗျာကုကေစာဝင်းကြပြဆရာကမီးတကြိုလာကျန်တဲ့၄ယောက်ကသူကျွင်းလာဗျာ
မနေ့ကမုံရွာမြို့နယ်မှာအာဏာရှင်စန့်ကျင်လှုပ်ရှားသူတွေကိုအာဏာပိုင်ဖက်ကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်ကုထက်မနစ်တည်ဆုံးခဲ့ပြီးအဲ့ဒီထက်က၅ဦးလောင်းကိုဒီကနေ့တကြိုခဲ့တာပါ။ကျန်တဲ့တည်ဆုံးသူ၄ဦးကိုတော့မနေ့ဖြန်မှတကြိုမှာဖြစ်ပါတယ်။အာဏာရှင်စန့်ကျင်လှုပ်ရှားမှုတွင်အသက်ပေးလိုက်ရသူတွေအတွက်စိတ်မကောင်းပင်မယ်။အာဏာရှင်စန့်ကျင်သားတွေကိုဆက်လက်လှုပ်ဆောင်တော့မှာဖြစ်တယ်လို့မုံရွာတည်သက်ခံတဦးကပြောပါတယ
်။မတင်တဘူးပဲဗျာအရွယ်ကောင်းလေးတွေလှုပ်ရှားရအောင်မှလည်းရှိသေးတာကိုထုံတော့ဖို့ပဲရှိတဲ့အာကြီးကိုအညွန်းတလူလူနဲ့တက်နေတာကြီးဒီလိုကြီးပေးတက်လိုက်ရတာတော့မကောင်းဘူးဗျာရှိပါတယ်ဗျနောက်ဆုံးဘုရားတော့မရှိပါဘူးတက်နိုင်ရတဲ့အတိပဲဆန္ဒပြပါဗျာ
ဒါအပြင်မနေ့ကမန္တလေးမြို့နယ်မှာလည်းအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေတွင်သေဆုံးခဲ့တဲ့မတ်ဂျီစင်ကိုလည်းဒီကနေ့မှာပဲတကြိုခဲ့ပြီးဒေသခံထောင်ချီလိုက်ပါပို့ဆောင်ခဲ့ကြတာပါအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေတွင်မှာသေဆုံးခဲ့သူတွေအတွက်စိတ်မကောင်းဖြစ်ရပါမယ်တိုက်ပွဲတွင်သေဆုံးသွားသူတွေအတွက်အာဏာရှင်တွေကိုဆက်လက်ဆန့်ကျင်ရမှာဖြစ်တယ်လို့လည်းမန္တလေးတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါက်တာခွန်ကျော်ဦးကပြောပါတယ
်ဂျီစင်လိုလူငယ်တွေပေါ့နော်တည်သွားတဲ့အတွက်တကယ်တမ်းကျတော့အသက်ပေးသွားတာပေါ့နော်အသက်ပေးသွားတာအဲ့တော့အသက်ပေးသွားပြီးနောက်ပိုင်းမှာသူ့ရဲ့လှူရှာမှုပုံလေးတွေတက်လာတာနော်သူ့မိသားစုရဲ့ဘဝတွေတည်လာတဲ့ခါကျတော့ပို့ပြီးတော့ခံစားရတာပေါ့နော်အစောပိုင်းကခံစားရတဲ့ပို့ပြီးတော့ခံစားရတာပေါ့စိတ်ထဲမှာတော့ဘာဖြစ်လဲဆိုတော့နောက်ထပ်ဒီလိုဂျီစင်တွေထပ်ပြီးတော့အသက်မကြွေဘူးပေါ့အဲ့လိုပဲကျွန်တော်တို့ဘလို့နီးလန်းနဲ့ဒီအာနာရှင်ကိုတိုက်ရမလဲဆိုတဲ့လမ်းကြောင်းပေါ့အဲ့ဒါလေးတွေကျွန်တော်တို့စနစ်တကျအော်ပြင်ဆင်သင့်ပြီလို့ယူဆပါတယ်ဒီအသက်ပြီးသွားတာဒါနိုင်ငံအတွက်အသက်ပြီးသွားတာဒါတော့ကျွန်တော်အခုတိုက်နေတဲ့တိုက်ပွဲကပြီးအထိဆုံးသည့်အထိအောင်နိုင်သည့်တိုက်ရမယ်ဆိုတော့အခိုင်ချက်နဲ့ပေါ့သူတို့ပေါ့နော်ကျွန်တော်တို့သစ္စာရှိရမယ်လို့ကျွန်တော်ယူဆပါတယ
်။ရန်ကုန်ဒေသကြီးမြောက်ကလာပါမြို့နယ်မှာလည်းမနေ့ကအာဏာရှင်လှုပ်ရှားမှုတွင်တည်ဆုံးသူများပြားရှိခဲ့ပြီးတည်ဆုံးသူတွေအတွက်ယေရှုပြီးတရားနာကောင်းမှုကုတော်ပြုလုပ်ခဲ့ကြပါတယ်။အယတာဆူရကိုဖိရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ပိုင်းကစားဒီကနေ့အထိနိုင်ငံ၌အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေလည်းအရှင်ဟုန်ပြင်းပြင်းနဲ့ဆက်လက်ဖြစ်ပေါ်နေတာပါ။